မင်္ဂလာပါအမျိုးသားနှင့်စည်ရတုအထိမ့်မတ်အဖြစ်1995ခုကမန္တလေးအတင်းထုတ်ဝေခဲ့တဲ့သူတပည့်များကပြောပြတဲ့ဆရာကြီးဦးရာဇတ်စာအုပ်ဟာထူးခြားတဲ့စာအုပ်တစ်အုပ်ပါရေးသားတဲ့တပည့်တချို့ကစာပေလောကမှာအထင်ရှားနေရရပြီးသားပုဂ္ဂိုလ်တွေဥပမာလူဒုတော်အမားတို့မှုတင်တို့သူရိယဦးတန်းမောင်တို့ကြီးများတို့လိုပုဂ္ဂိုလ်တွေကိုဆိုလိုပါတယ်တပည့်တချို့ကဆရာကြီးအကြောင်းစာအုပ်ပြုစုကြတော့မယ်ဆိုတော့မှကလောင်ကောက်ကင်ကြတဲ့ပုဂ္ဂိုလ်တွေပါအရှိတိုင်းနိုးစီဦးစောလှတို့တခင်ချန်ထွန်းတို့စာအုပ်စီစဉ်သူဦးအောင်ကြည်တို့လိုပုဂ္ဂိုလ်တွေကိုဆိုလိုပါတယ်ထင်ရှားပြီးဆာရေးဆရာဟုတ်တာမဟုတ်တာအပါထားဆရာကြီးဦးရာဇတ်အပေါ်တရာကြီးညိုစိတ်ကဥဆောင်နေတော့စာအုပ်ထဲကစောင်းမတိုင်းတပုတ်စီတပုတ်စီဟာဆရာကြီးရဲ့ရုပ်လုံးကိုစုပေါင်းပုံဖော်နေတယ်လို့ပါပဲစောင်းမစုံကိုဖတ်ပြီးတဲ့အခါမှာကိုမမီလိုက်တဲ့ဆရာကြီးဦးရာဇတ်ကိုမျက်ဝါးထင်ထင်မြင်လိုက်ရပါတယ်အမျိုးသားရေးကိုရှေ့တန်းတင်ခဲ့တဲ့ဆရာကြီးခေါင်းဆောင်တွေမွေးထုတ်ခဲ့တဲ့ဆရာကြီးပညာရေးအမျှော်မြင့်ကြီးတဲ့ဆရာကြီးပါလားဆရာကြီးရဲ့အမျိုးသားရေးစိတ်သက်ကရန်ကုန်တက္ကသိုလ်ကျောင်းသားဘဝကလေးကပါ1920ကျောင်းသားတပိတ်မှာဥရာဇက်ပါခဲ့ပါတယ်အဖေကတိုက်ပိုင်အင်စပက်တာအရာရှိဖြစ်ပေမဲ့ကျောင်းသားအများနဲ့လက်တွဲပါတယ်တပိတ်ကြီးပြီးလို့ကျောင်းပြန်ဖွင့်တော့တက္ကသိုလ်ပြန်မတက်ပါဘူးအမျိုးသားပညာရေးအဖွဲ့ကဖွင့်တဲ့တက္ကသိုလ်မှာတက်ပြီးဘွဲ့ယူပါတယ်လာစာမရတစ်ချက်ရတစ်ချက်လို့ရတဲ့မန္တလေးအမျိုးသားကျောင်းအုပ်ကြီးတာဝန်ကို1922က1942အထိထမ်းဆောင်ပါတယ်တာဝန်ထမ်းဆောင်နေဆိုတာကဝိကျေဝိကုံမဟုတ်ပါဘူးမြမတိုးတက်ရေးကျောင်းတိုးတက်ရေးကိုအမြဲနှလုံးသွင်းအလုပ်လုပ်ဆောင်ခဲ့တဲ့ဆရာကြီးပါဘ ਹੁ အမျိုးသားကျောင်းရေးတက်ဖွဲ့ထောင်တာကိုကြည့်ရင်သိနိုင်ပါတယ်သူကျောင်းကကျောင်းသားတွေဟာကျောင်းစာအပြင်ပြင်ပအဖွဲ့အစည်းအတွေ့အကြုံလူအဖွဲ့အစည်းလုံခြုံရေးဆောင်ရွက်တဲ့အလေ့ကျင့်တွေလည်းရသွားပြီပေါ့အမျိုးသားရေးစိတ်တက်စစ်ကဥဆောင်တော့ဆရာကြီးမှဘာသာတရားခွဲခြားတဲ့စိတ်တွေမရှိတော့ပါဘူးကိုယ်တိုင်ဗုဒ္ဓဘာသာဝင်မဟုတ်ပေမယ့်အမျိုးသားကျောင်းတွေရဲ့ထုံးစံအတိုင်းဗုဒ္ဓဘာသာဝင်ကျောင်းသူကျောင်းသားတွေနေ့တိုင်းဖျားဝတ်တဲ့ခိုင်းပါတယ်ဒီနေရာမှာလဲထုံးစံမှုဆိုပြီးဆရာကြီးကဝိကျေဝိကုံခိုင်းတာမဟုတ်ပါဘူးဖျားဝတ်မပြုဘဲလူငယ်တဘာဝဟိုကျောင်းဒီကျောင်းမှာခိုအောင်နေတတ်တဲ့ကျောင်းသားတွေကိုဆရာကြီးကအလစ်မပေးပါဘူးအမြဲဆောင်ကြည့်နေပြီးမိသားနဲ့ကျင်းစာကြွေးတတ်ပါတယ်ဒါကြောင့်လေဆရာကြီးကိုရှင်လူယဟန်းတွေကမေတ္တာပွားကြပါတယ်1948ခုဥအောင်ဆန်းဥဆောင်နဲ့ဖဆပါလအစိုးရဖွဲ့တဲ့အခါဆရာကြီးဝင်ကြီးဖြစ်လာတာဟာမန္တလေးယဟန်းတော်တွေရဲ့ကျေးဇူးပါဥရာဇက်ကိုအစိုးရအဖွဲ့မှဝင်ကြီးတနေရာချီးမြှင့်ဖို့မြစ်တာရက်ခံကြတာဟာမန္တလေးမှာနိုင်ငံရေးဆရာတော်ရဲ့လို့ထင်ရှားတဲ့ရွှေမျက်မှန်ဦးဝီးဇယအပါအဝင်ဆရာတော်တန်ဃာတော်တွေပါစိတ်နေမြင့်မားတဲ့ဆရာတော်တန်ဃာတော်တွေရဲ့ကိုကြီးမားလှပါတယ်ဆရာတော်များအပါအဝင်မန္တလေးသူမန္တလေးသားတွေချစ်ခင်လေးစားမယ်ဆိုလေချစ်ခင်လေးစားစရာပါပဲမန္တလေးဘ ഹു အမျိုးသားအကြောင်းကိုစီမံအုပ်ချုပ်ဦးဆောင်မှုကိုကြည်သူတပည့်တွေအချွန်မွန်ဖြစ်အောင်အမြဲအာရုံစိုက်နေတဲ့ဆရာကြီးပါနောက်လိုက်မလုံနဲ့ဘေးကမလိုက်နဲ့ခေါင်းဆောင်ဖြစ်အောင်လုပ်ဆိုတာကတပည့်တိုင်းအတွက်ဆရာကြီးရဲ့ဩဝါဒအဲ့ဒီဩဝါဒကဩဝါဒတက်တက်မဟုတ်ပါဘူးသူ့ဩဝါဒအတိုင်းအကောင့်ထဲပေါ်တာပါစောစောကအစီရင်ခံခဲ့တဲ့ကျောင်းရေးတက်ဖွဲ့ဖွဲ့တယ်ဆိုတာလေကောင်းဆောင်လေ့ကျင့်ပြီးတဲ့တာဒကားတစ်ခုပါပဲ။နောက်ပြီးဘဲเจ้าမှာမရှိတဲ့လက်ဝေတင်တန်းဖွင့်လိုက်ပါသေးတယ်။ဖြစ်ကြတဲ့ဆန်းတင်တန်းမိကမှတ်တာမဟုတ်ပါဘူး။နိုင်ငံသားဆရာနဲ့လေ့ကျင့်ပြီးတာ၊စနစ်တကျလေ့ကျင့်ပြီးတာ။ဒါကြောင့်လဲဆရာကြီးเจ้าကမြမလက်ဝေအကျော်မော်တွေပေါ်ခွေထုတ်ခွေတာပေါ့။ကြားပါငိမ့်နဲ့ချစ်အိုးနဲ့ဆန်ဝင်းနဲ့ဆရာကြီးတပည့်တွေကကပအိုလံပစ်မှာလဲဝင်နိုင်ကြ။ရောမာတို့တိုချိုတို့စီမှာလဲလဝေစွမ်းသွားပြနိုင်ခဲ့ကြပါတယ်လဝေရေးရမှာရှေ့တန်းကောင်းဆောင်တွေဆရာကြီးမွေးထုတ်ခဲ့တာပါဒီလိုပါပဲစာပေလောကနိုင်ငံရေးလောကမှာလည်းဆရာကြီးတပည့်တွေရှေ့တန်းမှာပါပဲလူလူတော်အမား MA တော်အုံးတခင်ချန်ထွန်းဘိုးခင်မောင်ကလေးစသဖြင့်အများပြပါစစ်ပေဗိုလ်မှူးကြီးအဆင့်နဲ့တာဝန်ထမ်းဆောင်သွားတဲ့ဆရာကြီးတပည့်ဟောင်းအများပြလဲဆရာကြီးအကြောင်းဝင်ရေးကြတားကြတာသတိထားမိပါတယ်သူတို့ခေသူတို့ကာလကဗိုလ်မှူးကြီးအဆင့်ဆိုတာတကယ့်ယာလူကြီးပါပဲဒီလိုကောင်းဆောင်တွေမွေးထုတ်မဲ့ကျောင်းဆိုတော့ကျောင်းဆောင်ပုဂ္ဂိုလ်ကအတ္တဟိအတ္တနောနာထောတဲ့မိမိကိုယ်သာကိုယ်ကိုရာပေါ့သူများအာမကိုနဲ့ဟေကိုအားကိုကိုကြလို့သတိပေးနေတယ်လို့ပါပဲဒီလိုဖျားဟောဒေသနာကိုဆောင်ပုတ်လို့ကျောင်းကိုဦးဆောင်မှုပေးနိုင်တာဟာဆရာကြီးရဲ့ပညာရေးအမြင့်ကျယ်လို့ပါပဲသူတပည့်လေးရေးပြတဲ့အမြင့်ကျယ်ပုံတစ်ခုကိုကြည့်ကြရအောင်ပါရှင် ကျောင်းမှာမြမစာအတန်းကလွဲလို့တခြားအတန်းတွေမှာဗမာလိုမပြောရလို့ဆရာကြီးကစီကံသတ်မှတ်ထားပါတည်းဗမာလိုပြောမိတဲ့သူကိုကျိန်တန်ပေးတတ်ပါတည်းအင်္ဂလိပ်ကိုမကျေနပ်တာကတပိုင်သူ့ဘာသာစကားအရေးပါတာကိုအသိမှတ်ပြုတာကတပိုင်ဆရာကြီးကခွဲခွဲခြားခြားထားပါတယ်သူတပည့်တွေဟာစိန်ပီးသားတို့ဖာသာလက်ဖုံးတို့လိုသာသနာပြုကျောင်းတွက်တွေနဲ့အင်္ဂလိပ်စကားအရာရှင်းနိုင်ကြမှာပါပညာရေးဝန်ကြီးတာဝန်ယူရတော့ဆရာကြီးတက်တက်ကြွကြွရှိခဲ့ပါတယ်ကိုကျောင်းမှာကိုရင်ဦးစီးပြီးတက်မက်ကဖွဲ့ပေးခဲ့တဲ့ဆရာကြီးမြမကျောင်းသားတက်မက်ကကိုချစ်ခင်လေးစားပါတယ်ဒိမ့်မက်ကျောင်းသားညီလာခံလို့တော့ကျောင်းသားကိုစလဲသွားခွင့်ပြုပါတယ်အိန္ဒိယမှာအာရှကျောင်းသားညီလာခံလို့တော့လေကျောင်းသားကိုစလဲလွှတ်ပါတယ်လွှတ်ယုံမကကိုရင်သွားတက်ပြီးမိကွန်းပြောလိုက်ပါသေးတယ်ဆရာကြီးဥရာလူစေတနာကြီးအတွေ့အကြုံရင်းကျက်ပြီးပညာရေးဥဆောင်မှုမမှန်ကန်ကန်ပြီးနိုင်တဲ့ခေါင်းဆောင်ကောင်းကိုတန်တာမိကြောင်းပါရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။